ျွန်တော်တို့ VOA ကိုခုလိုတည်တံ့တွေးဆောင်ဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်အခုကျွန်တော်ပထမဆုံးသိချင်တဲ့ကိစ္စကမကြခင်နှစ်ပိုင်းအတွင်းမှာပဲပေါ့နော်မြန်မာနိုင်ငံရဲ့ဟိုမလောက်တာကြာပြီဖြစ်တဲ့ဒီသံဃောင်းစင်းကောက်ယူမှုကိစ္စတွေဟုတ်ကဲ့အဲ့ဒါတွေကမကြခင်မှာစတော့မယ်ဆိုတော့ဒါကဟိုငကိုတွေကစီမံထားတာလားဒါတိုက်ဆိုင်မှုတက်တက်လားခင်ဗျာအခုအထူးသဖြင့်ပေါ့နော်ဒီရခိုင်ပြည်မှာလည်းဒီလိုလူဝင်မှုကြီးကြပ်ရေးကိစ္စတွေမျိုးစုံဖြစ်နေတော့လေအဲ့ဒါလေးတစ်ချက်လေးရှင်းပြပါလား
ဟိုတကောင်ဆင်းရကျွန်တော်တို့ဟိုပြီလုံးကျုပ်အဆင့်ပေါ့နော်ပြီလုံးကျုပ်အဆင့်ကောက်တဲ့ကိစ္စကလွတ်လိုက်ရပြီးတော့နှစ်ကြိမ်ပဲကောက်ရတယ်ပထမကြိမ်က1983မှာတစ်ကြိမ်ကောက်တယ်နောက်ကျွန်တော်10နှစ်ချပြီးတော့1983မှာတစ်ကြိမ်ကောက်တယ်ခုတော့မကောက်တာနှစ်ပေါင်း30ကျော်ကြာပြီပေါ့နှစ်ပေါင်း30ကျော်ကြာတဲ့အတွက်ကြောင့်နောက်ဒီတကောင်ဆင်းရဆိုင်ရချက်လက်တရားလည်းနိုင်ငံအတွက်အရေးကြီးတဲ့အခြေခံစဉ်းစားရဖြစ်တဲ့အတွက်ကြောင့်ကောက်ဖို့လိုတယ်ဆိုတဲ့အချက်ကလည်းဒါကောက်ရတဲ့အကြောင်းရင်းမှာအချက်တစ်ချက်ပေါ့နောက်ဒုတိယချက်ကလည်းကျွန်တော်တို့ပြင်ဆင်နေတော့မှာပဲကျွန်တော်တို့ဒီကိုကျပါစေအဲ့ချိန်ကပရမချင်းပြည်သူလွတ်တော်မှာဟိုမဲဆန္ဒရှင်တူကလွတ်တော်ကိုဆိုရသူကတင်ပြတယ်မြန်မာနိုင်ငံမှာပြည်လုံးကျုပ်စစ်တကောင်စင်းမကောက်တာလဲနှစ်ပေါင်း30လောက်ကြာနေပြီကောက်ဖို့အစီအစဉ်ရှိပါသလားဆိုတဲ့မိကောင်ကလည်းမေးတယ်ဆိုတော့ပရမတွေကလည်းကျွန်တော်တို့ကကောက်ဖို့အစီအစဉ်ရှိတယ်ပြည်သူကလည်းဒီကိစ္စကိုကောက်ဖို့လိုလားတယ်ဆိုတာဖြစ်တဲ့ကြောင့်ဒီကိစ္စကိုဖြစ်သွားတဲ့သဘောပ
ါဟုတ်ကဲ့ဟိုဒီလုံးတိုင်းတာနဲ့တကောင်စင်းကောက်တယ်ဆိုတာအတော်လေးကိုဟိုကြီးကျယ်တဲ့အမတန်ကိုခက်ခဲတဲ့အမတန်ကိုငွေကြေးအကုန်ကျများမဲ့ကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောနိုင်ငံတကာရဲ့အကူအညီတွေနောက်ပြည်တွင်းကဒီလှူအားပေးဟိုဒီအဲ့ဒါမျိုးတွေရောဟိုစီမံထားရရှိပြီလားခင
်ဗျဟုတ်ကဲ့ဟိုဒီ2016ခုနှစ်ပြည်လုံးကျိုးစစ်တကောင်စင်းကောက်ရွေးရအဆင့်၄ဆင့်တယ်လို့မှာပေါ့နော်ပထမဆင့်ကကျူတင်ပြင်ဆင်ခြင်းအဆင့်နောက်မြေပြင်မှာကွင်းဆင်းပြီးတော့ကောက်တဲ့အဆင့်တတိယဆင့်ကဟိုရှင်းရှင်းလေးပြောလို့ဆိုရင်ကောက်ပြီးသားဆင့်တွေကိုပြန်လည်စုစည်းတဲ့အဆင့်နောက်ဆုံးဆင့်က final report တိုင်းပြည်ကိုကြီးညာတဲ့အဆင့်ပေါ့ခုကျွန်တော်တို့ဒီကာလကပြင်ဆင်ခြင်းအဆင့်တွေမှာကြောက်နေတာပါပြင်ဆင်ခြင်းအဆင့်မှာလည်းကျွန်တော်တို့အဆင့်တွေမြောင်များစွာရှိပါတယ်အဲ့တော့ခုနဟိုမေးသလိုလေဒီဥစ္စာကအင်တာနက်ရှုပ်ထွေးတယ်အင်တာနက်ငွေကိုကြီးကြများတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ပထမဆုံးပူးပေါင်းဆောင်ရွက်တာကကျွန်တော် UN နဲ့ပူးပေါင်းဆောင်ရွက်တာပါဆိုတော့ UN နဲ့ပတ်သက်ပြီးတော့ဒီမှာ UNFEA ဆိုတာရှိပါတယ် United Nations Fund for Population ဆိုတာအဲ့ဒီအဖွဲ့ကကျွန်တော်တို့ရဲ့အဓိက focus အဖွဲ့အစည်းတစ်ခုပါဆိုတော့အဲ့ဒီအဖွဲ့နဲ့ပေါင်းပြီးတော့ကျွန်တော်နိုင်ငံတကာအကူအညီတွေကျွန်တော်တို့ယူပါတယ်လောလောဆယ်တော့နိုင်ငံက international consultant တွေကျွန်တော်တို့ရှိမှာအခုကျွန်တော်လာတဲ့အချိန်ထိ6ရောက်လောက်ရောက်နေပြီဒါကဒီသံဃောင်းစင်းကောက်ရွေးလုပ်ငန်းတွေအခြေခံကြတဲ့မြေပုံနဲ့ပတ်သက်တဲ့အကြံပေးပညာရှင်တွေနောက်ပြည်သူကိုကျွန်တော်တို့ publicity campaign ပေါ့ပြည်သူကိုအသိပေးရမယ့်လုပ်ငန်းတွေနဲ့ပတ်သက်တဲ့ကိစ္စတွေအဲနောက်တစ်ခုကကျွန်တော်တို့ဟို question တာပြည်သူကိုမေးမဲ့မေးခွန်းနဲ့ပတ်သက်တဲ့ကိစ္စတွေအဲ့လိုကိစ္စတွေမှာအကြံပေးမဲ့ဒီလို international consultant တွေပါတယ်လို့ကျွန်တော်ပြည်တွင်းမှာရှိတဲ့ပညာရှင်တွေအတွေ့အကြုံရှိတဲ့ဘုန်းတော်ဟောင်းတွေကျွန်တော်တို့ကစစ်သက်ပြပြဆွေးနွေးပြီးတော့ဒါဆောင်ရွက်နေတဲ့သဘောဖြစ်ပါတယ
်လောလောဆယ်အားဖြင့်မြန်မာနိုင်ငံရဲ့လူဦးရေနဲ့ပတ်သက်လို့ရှိရင်ခံမှန်းချက်တွေပဲရှိနေတယ
်
တချို့ကလည်းတန်း60လောက်ရှိနေပြီပြောတယ်တချို့ကလည်းတန်း50ကျော်ကျော်ပဲလို့ပြောတယ်ဝင်းကြီးရဲ့အကြံဉာဏ်ခံမှန်းချက်ကလည်းလောက်ရှိ
ကျွန်တော်တို့တရားဝင်ထုတ်ပြန်ထားတာတော့ကျွန်တော်တို့ဟိုနှစ်စဉ်နှစ်စဉ်အောက်တိုဘာ1ရက်နေ့မှာထုတ်ပြန်ရတယ်ပေါ့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကတရားဝင်ထုတ်ပြန်ချက်ကတော့60.38တန်းပါတို့တော့လည်းကျွန်တော်ဒီစင်းဒီ83ခုနှစ်နောက်ဆုံးကောက်ယူခဲ့တဲ့သံဃောင်းစင်းပေါ်မှာအခြေခံတယ်။နောက်ကျွန်တော်ကွက်ကြတိကျပြုတ်နေတယ်မှာစစ်တပ်စင်းကောက်တာရှိတယ်။ဒီနှစ်ခုကိုပေါင်းစပ်ပြီးတော့လူရည်ပညာနဲ့ဟိုခံမခတ်တွက်ချက်တာဖြစ်ပါတယ်။အဲ့ဒါမှန်သလားနည်းသလားများသလားဆိုတာကတော့ကျွန်တော်ဒီခါကောက်ကြည့်တော့မှပဲတိကျတဲ့ကိစ္စနဲ့ထွက်ပါမယ
်။ဟိုသံဃောင်းစင်းကောက်ပြီးလူရည်စင်းကောက်ပြီးဆိုတော့အခုဒီလက်ရှိအခြေအနေမှာမြန်မာနိုင်ငံမှာတော်တော်လေးလူပြောများပြီးတော့တော်တော်လေးလည်းအထူးသဖြင့်ပေါ့နော်ရခိုင်ပြည်ဘက်မှာဟိုအဓိကထားပြီးစိတ်ဝင်စားနေတဲ့အချက်ကနိုင်ငံသားဖြစ်မှုဒီသံဃောင်းစင်းကိစ္စနဲ့နိုင်ငံသားစီစီရေးကိစ္စနဲ့ဘလောက်များဆက်နွယ်မှုတွေရှိနေမလဲ
အမှန်ပြောရရင်တော့ကျွန်တော်ဆက်နွယ်မှုမရှိပါဘူးခင်ဗျကျွန်တော်တို့ကတော့ဒီသံဃောင်းစင်းကိစ္စဆိုတော့မြန်မာပြည်ရဲ့နေမြေတွင်းမှာမှီတင်းနေထိုင်တဲ့မြည်သည့်ပုံကူကိုမဆိုထည့်သွင်းကောက်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီသံဃောင်းစင်းထဲမှာမြန်မာပြည်ထဲမှာမှီတင်းနေထိုင်တာတော့ဟုတ်တယ်။ဒါပေမဲ့ဘယ်သူဟာနိုင်ငံသားဧနိုင်ငံသားဒီလိုသတ်မှတ်ချက်ကလေးရောမပါဘူးလား
။အဲ့ဒါကသံဃောင်းစင်းမှာမပါပါဘူး။ကျွန်တော်နိုင်ငံသားဖြစ်ချင်းမဖြစ်ချင်းဆုံးဖြတ်တာကကျွန်တော်တို့အခုလက်ရှိ existing law ပေါ့နော်။1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့သာလေဆုံးဖြတ်သွားတာဖြစ်ပါတယ
်။အဲ့တော့အခုလာမဲ့ဒီသံဃောင်းစင်းကိစ္စကတော့နိုင်ငံသားနဲ့မဆိုင်ဘူး။ဒါပေမဲ့ဒါဆိုလို့ရှိရင်ကျွန်တော်အနေနဲ့ဒီနိုင်ငံသားကိစ္စကိုပဲသိချင်မေးပြသည
်။
နိုင်ငံသားကိစ္စကအရင်ရှိပြီးသားဥပဒေအတိုင်းကိုပဲအတည်ယူပြီးတော့အခုလက်ရှိနိုင်ငံသားပြန်လည်စီစဉ်ရေးကိုလုပ်မှာလားဥပဒေကိုနည်းနည်းပြန်ပြင်ဖို့အကြောင်းအရာတွေများရှိသလား
အခုအချိန်ထိတော့ကျွန်တော်တို့ဟိုဥပဒေကိုပြင်ဖို့ ကျွန်တော်တောက်ဆိုကြလည်းမရှိဘူးကျွန်တော်တို့မှလည်းအစီအစဉ်မရှိပါဘူးအခုကျွန်တော်တို့နိုင်ငံသားဖြစ်ဆုံးဖြတ်တယ်ဆိုတဲ့နေရာမှာလက်ရှိကျွန်တော်တို့စနစ်ကမြည်သည့်လူမျိုးမြည်သည့်ဘာသာမြည်သည့်အသွင်သဏ္ဍာန်ပေါ်မှာပူတည်ပြီးဆုံးဖြတ်တာမဟုတ်ဘူးနိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းသည်82ခုနှစ်မြန်မာနိုင်ငံသားဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီသာလည်းဆုံးဖြတ်သွားတာဖြစ်ပါတယ်အဲ့ဒါနဲ့ညီနိုင်ငံသားဖြစ်မယ်အဲ့ဒါနဲ့မညီနိုင်ငံသားမဖြစ်ဘူးဆိုတဲ့သဘောပါပဲအတိပဲထွေးဆိုကြတော့အများကြီးစီးတာ
ဟုတ်ကဲ့ဒီနိုင်ငံသားအပြင်ပေါ့ဗျနောက်တစ်ခုကဟိုတိုင်းရင်းသားတွေဟိုအမျိုးအစားခွဲကြတဲ့ကိစ္စတွေဒီနေရာမှာဟိုအရင်ကတော့ဒီကျွန်တော်တို့ပါလီမန်ဒီစီပါလီမန်ဒီမိုကရေစီခေတ်ကဆိုလို့ရှိရင်ရခိုင်ပြည်ထဲမှာဗုဒ္ဓတော်မောင်းသောဒေသအဲ့ဘက်မှာရိုဟင်ဂျာလူမျိုးဆိုပြီးတော့ထည့်သွင်းပြီးတော့ရိုဟင်ဂျာအသံမြန်မာအသံနေပြီးတော့အသံလွှင့်ပေးတာကြီးတောင်ရှိခဲ့တယ်လေဒီနောက်ဘက်မှာတော့ရိုဟင်ဂျာလူမျိုးဆိုတာကိုဟိုအစင်းကနေပြီးတော့ပယ်ဖျက်ပြီးတော့အခုချိန်ထိလည်းဒါမြန်မာအစိုးရရဲ့ဟိုရည်တည်ချက်ကရိုဟင်ဂျာဟာတိုင်းရင်းသားလူမျိုးမဟုတ်ဘူးဆိုတဲ့ရည်တည်ချက်မျိုးရှိတယ်။တစ်ဖက်ကလည်းရိုဟင်ဂျာတွေကသူတို့ဟာတိုင်းရင်းသားလူမျိုးပါဆိုပြီးတော့ပြောနေတာလေးတွေရှိတော့ဝင်းကြီးရဲ့အမြင်လေးကဘယ်လိုရှိလဲခင်ဗျ။အ
ဲ့တော့ဒီမိခိုးမျိုးကဟိုကျွန်တော်မကြံကနရင်ဆိုင်ရပါတယ်။အဲ့တော့ဟိုကျွန်တော်ဘက်ကတရားဝင်ပြောရမယ်ဆိုရင်တော့ရိုဟင်ဂျာဆိုတာကျွန်တော်လူမျိုးတွေကမပါဘူး။ကျွန်တော်နိုင်ငံမှာအဓိကကြတဲ့တိုင်းရင်းသားလူမျိုး၈မျိုးရှိတာပေါ့။ရှမ်း၊ကရင်၊ကချင်၊ကယားမော်မာမန်၊ရခိုင်ရှက်ဒီ၈မျိုး plus သူနဲ့ဆက်နွယ်တဲ့minority တွေပေါက်လိုက်ရင်ဒါလူမျိုးတရားတပါးလို့ခေါ်တာပေါ့အဲ့ထက်မှ ranger ဆိုတာမပါဘူးကျွန်တော်တို့မှာခုနပြောသူလွတ်လပ်ရေးရပြီးနောက်ပိုင်းမှာသကောင်စင်းနှစ်ချိန်ကောက်တယ်1983နှစ်မှာတစ်ချိန်ကောက်တယ်10နှစ်ချပြီးတော့1987နှစ်မှာကောက်တယ်အဲ့ဒီရဲ့ထုတ်ပြန်ချက်တွေမှာလဲ ranger ဆိုတဲ့လူမျိုးထည့်ကြည့်ထားတာမပါဘူးဒီရခိုင်ပြည်နယ်မှာရှိတဲ့လူတွေကို bangladeshi ဆိုတဲ့နာမည်နဲ့စည်းရင်းသွင်းထားတယ်အဲ့လွတ်လပ်ရေးမရခင်ကျွန်တော်တို့အထူးသဖြင့် british colony အောက်မှာရှီတုံးကထုတ်ပြန်ခဲ့တဲ့ gazetteer တွေdocument นี่มาแหละจารย์เรามาดิโรเฮนจาဆိုတဲ့အတုံးတော့မပါဘူးထို့ကြောင့်ကျွန်တော်ပြောတာတော့ဟိုအထောက်ထားနဲ့ပြောတာပါအဲ့လိုနှစ်ခုရဲ့အထောက်ထားရာကျွန်တော်နိုင်ငံမှာโรเฮนจาဆိုတာဆိုတဲ့လူမျိုးကမရှိဘူးဘင်္ဂလီဆိုတဲ့လူမျိုးပဲရှိတယ်ဒီဘင်္ဂလီကလည်းဟိုအားလုံးသိတဲ့အတိုင်းကျွန်တော်1824ခုနှစ်အင်္ဂလိပ်မြန်မာဗမာစစ်ပွဲဖြစ်တော့မြန်မာပြည်အနောက်ချမ်းဘရစ်ရှက်လေအောက်ကိုရောက်တယ်အဲကျွန်တော်တို့ကအိန္ဒိယပြည်ရဲ့ပြည်နယ်ခွဲတစ်ခုဖြစ်တယ်အဲ့ဒီမှာအကြောင်းမျိုးကြောင့်အဲ့ဒီဘက်ကရှိတဲ့ဘင်္ဂလီဒီဘက်ကိုလာပြီးအလုပ်လုပ်ရင်းနဲ့တချို့လည်းပြန်ပြီးတော့မထွက်တော့ဘူးပေါ့လေအဲ့တော့ဒါရီယာကျွန်တော်တို့လွတ်လပ်ရေးနဲ့အတူဖြစ်လာတဲ့နောက်ဆက်တွဲပြဿနာတွေဖြစ်ပါတယ်ကျွန်တော်ရှိမှာရိုဟင်ဂျာဆိုတဲ့ဟာကတော့ဆိုတဲ့လူမျိုးကမရှိဘူးလို့ကျွန်တော်တရားဝင်တတ်မှပြောလို့ပါတယ
်ဒီနေရာမှာနိုင်ငံသားအခွင့်အရေးနဲ့တိုင်းရင်းသားအခွင့်အရေးလောလောဆယ်အားဖြင့်မြန်မာပြည်မှာရှိနေတဲ့ဒီတဲ့ဥပဒေတွေအရဘာတွေများပေါ်ချချက်ရှိလဲနိုင်ငံသားအခွင့်အရေးနဲ့တိုင်းရင်းသားအခွင့်အရေ
းအမှန်ကတော့ဗျာဟိုနိုင်ငံသားတယောက်ဖြစ်ပြီးဆိုရင်တော့အခုကျွန်တော်တို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားအခွင့်အရေးအပြည့်ဝရတာပေါ့နိုင်ငံသားနဲ့ဟိုနိုင်ငံသားရေလို့ဖြစ်သွားအခွေအခုရတာပေါ့အခုနောက်ပိုင်းမှာတော့ကျွန်တော်တိုင်းရင်းသားတွေကကျွန်တော်တို့မှာရှိတဲ့တိုင်းရင်းသားမျိုးနွယ်စုတွေရပေါ့ဟိုအချို့ဟာတွေနဲ့ပတ်သက်ပြီးတော့ဒီအခွေမျိုးဖြစ်အဲသူတို့ဓာတ်တို့မရဘူးစသဖြင့်ဒီလိုတောင်းဆိုမှုမျိုးလေးတွေရှိတယ်အမှန်ကတော့အကုန်လုံးအတူတူပဲလေအတူတူအကုန်လုံးနိုင်ငံသားရေလို့ကျွန်တော်တို့ဟိုအတိမပြုခံရလို့ရှိရင်နိုင်ငံသားရေအခွေသည်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားအခွေရအပြည့်အလုံးအတူတူသားလေးဖြစ်ပါတယ်
အဲ့တော့ဒီတိုင်းရင်းသားအခွင့်အရေးဆိုပြီးတော့တိုင်းရင်းသားလူမျိုးလူမျိုးအဖြစ်သတ်မှတ်ခေါ်ခံစေခြင်းတယ်ဆိုတဲ့သဘောရဲ့နောက်ပယ်မှာဘာတွေမှရှိနိုင်တယ်လဲဘလို့အခွင့်အရေးမျိုးတွေစက်တိုက်ပါလာနိုင်
တော့ဒါကတော့ဟိုတောက်ဆိုတဲ့ကာယကံရှင်တွေကပဲအဲသိပြီထင်ပါတယ
်ဟုတ်ကဲ့ခင်ဗျဘာကြောင့်လဲဆိုတော့ကျွန်တော်မေးရတဲ့အကြောင်းကလည်းဒါအထူးသဖြင့်ရခိုင်ပြည်ဘက်မှာဆိုရင်ဒေသခံရခိုင်လူမျိုးတွေနဲ့ဒီအခုဝန်ကြီးပြောတဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့လူတွေပေါ့နော်ဟိုပြောရမယ်ဆိုလို့ရှိရင်လေလူဦးရေအခြေအနေအရဆိုလို့ရှိရင်ဝန်ကြီးတို့ပို့တိပါတယ
်အ
ဲတချို့နေရာတွေမှာဒီဘင်္ဂလားဒေ့ရှ်ရှာနေဝင်လာတဲ့ဒီမျိုးနွယ်တွေပေါ့နော
်
သူတို့တွေကအများစုပို့ဖြစ်နေကြတာကိုကျွန်တော်တွေ့ရပါတယ
်
ဆိုတော့ဟိုဒေသခံရခိုင်နေနေလဲသူတို့နေမြေဆုံးရှုံးမလားသူတို့ရဲ့တိုင်းရင်းသားပိုင်ဆိုင်မှုတွေဆုံးရှုံးမလားဆိုပြီးစိုးရိမ်နေရရှိလေသူတို့ရဲ့စိုးရိမ်မှုတွေဟာတကယ်ကိုစိုးရိမ်စရာအခြေအနေရှိသလ
ားအဲလူဦးရေအရကြည့်တယ်ဆိုရင်တော့အထူးသဖြင့်ဘောင်းတော့ပဲပါပေါ့နော်အခုတခြားနိုင်ငံဘက်ကဝင်လာတဲ့ဘင်္ဂလီလူမျိုးတွေက98ရာခိုင်နှုန်းလောက်ရှိတယ်။အဲ့ဘက်မှာကြည့်တော့ဒီလိုများတာပေါ့။သို့တော်လည်းကျွန်တော်တို့ကတော့လက်ရှိကျွန်တော်တို့နိုင်ငံထဲမှာရှိတဲ့လူနဲ့ပတ်သက်ပြီးတော့ဘာလို့ပဲစဉ်းစားလဲဆိုတော့နိုင်ငံသားဖြစ်မှုဥပဒေရနိုင်ငံသားဖြစ်ခွင့်ရှိတယ်မရှိဘူးဆိုတဲ့အခြေအနေပေါ်မှာပဲနိုင်ငံတော်ကစဉ်းစားတာပေါ့။ဆိုပါစို့ဟလာအခုနပြောတဲ့ဟိုကျွန်တော်တို့ဟိုတိုက်ပြည်ရဲ့ကျွန်တော်လွတ်လပ်ရေးနဲ့အတူရောက်လာတဲ့ဘင်္ဂလီလူမျိုးတွေဒီလူမျိုးတွေကနိုင်ငံသားဖြစ်ရှောက်ချင်တယ်ဆိုရင်ကျွန်တော်ရှောက်ခွင့်ရှိတာလည်းရှိတယ်။တိုးတော်လည်းသူပြည့်စုံအောင် criteria တွေရှိတယ်။အဲ့ထက်ကကျွန်တော်တချို့ကိုပြောလို့ရှိရင်ကဒီပုဂ္ဂိုလ်တွေဒီ1948ခုနှစ်မတိုင်ခင်တော့မြန်မာနိုင်ငံတွင်းမှာမှီတင်းနေထိုင်ခဲ့တဲ့မျိုးစင်ဆက်ကနေပေါက်ဖွားလာမှုတွေဖြစ်တယ်။အ အကြံပြုပေါ့နော်ဆိုဒီလိုတတ်မှတ်ချက်တွေရှိတယ်အဲ့တော့ဒီပုံကိုတယောက်ကနိုင်ငံသားဖြစ်ရှောက်ချင်နေဆိုရင်သူ့အဖိုးအဖွားဒီ1948ခုနှစ်မတိုင်မီလွတ်လပ်ရေးမရခဲ့ဒီမှာမွေးရမယ်ဒီမှာပဲအသက်ဆုံးရှုံးရမယ်သူ့ရဲ့အဖေမိသည်ဒီမှာမွေးရမယ်ဒီမှာပဲအသက်ဆုံးရှုံးရမယ် two generation ပေါ့သူကလည်းဒီမှာပဲမွေးရမယ်ဒီမှာပဲဆက်နေမယ်လို့ကျွန်တော်တို့ဟိုဆန္ဒရှိရမယ်တိုင်းပြည်ပေါ်မှာလည်းတစ္ဆာရှိရမယ်မြန်မာစကားလည်းပြောရမယ်စသဖြင့် criteria တွေမြန်မာစကားရှိပါတယ်အဲ့ဒါဆိုရင်သူဒီနိုင်ငံသားဖြစ်လျှောက်ပိုင်ခွင့်ရှိတယ်ဘယ်ကိုလျှောက်ရလဲဆိုတော့ဗဟိုအဖွဲ့ကိုလျှောက်ရတယ်ကျွန်တော်တို့82ခုနှစ်မြန်မာနိုင်ငံသားဥပဒေပုံမှန်60ခုမှာဗဟိုအဖွဲ့ကိုတရားဝင်ဖွဲ့ပေးထားတာပါပဲဥက္ကဋ္ဌကျွန်တော်ပါခင်ဗျာနောက်နိုင်ငံရေးဝင်ကြီးပြည်ထောင်ဝင်ကြီးကာဝေးဝင်ကြီးအဖွဲ့ဝင်များဖြစ်ပါတယ်အဲ့တော့ဥက္ကဋ္ဌနဲ့ဖွဲ့ဝင်တွေကြီးလိုက်လို့ရှိရင်ဒါဒီနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးရာဇဝတ်အေးချမ်းသာကြရေးnational security national interest ကိုရည်ရွယ်ပြီးတော့ပြည့်ပြည့်စုံစုံစဉ်းစားနေအောင်ဒီအဖွဲ့ဝင်တွေကဖွဲ့ထားတယ်ဆိုတာဒါမြင်သာပါတယ်အဲ့တော့ဒီအဖွဲ့တွေကခုနပြောတဲ့ criteria နဲ့ပြည့်စုံမယ်ဆိုရင်အစင်းစင်ပေါ့မြို့နေရတဲ့တစင်ထောက်ခလိုက်လို့ကျွန်တော်တို့ဘူအဖွဲ့ကိုကြောက်လာတယ်ဆိုရင်တတ်မှတ်ချက်နဲ့ကန့်ကြီးတယ်ဆိုရင်သူဒီဟိုပေါ့ပြုတ်နိုင်ငံသားပေါ့အင်္ဂလိပ်လိုတော့ naturalized citizen ဟိုတော့အဲ့ပေါ့နော်အဲ့ဆိုတာ82ခုနှစ်မတိုင်ခင်ဆိုရင်အဲ့ပေါ့82ခုနှစ်ဥပဒေပေါ်ပြီးတဲ့အခါကျတော့ပြုတ်ပေါ့ associated citizen who naturalized citizen ပေါ့အဲ့ဒါရပိုင်ခွင့်ရှိတယ်အဲ့လို naturalized citizen ဖြစ်သွားပြီလို့ရှိရင် automatically သူ့ရဲ့ third generation မှာသူဒီနိုင်ငံသားဖြစ်သွားမယ်ပေါ့အခုလက်ရှိရှိနေတဲ့လူတွေမှာပြုတ်နိုင်ငံသားရှိတဲ့လူတွေရှိတယ်နိုင်ငံသားဖြစ်ပြီးသားလူတွေရှိတယ်မြည်သည့်နိုင်ငံသားမှာဒေါ်လာစေပေါ့နော်တန်ရဖြစ်ပွဲရှိတဲ့လူတွေကျွန်တော် white card တွေပေးတာရှိတယ် white card ဒီ temporary identity card ပေါ့ဒီနိုင်ငံမှာနေခွင့်ပေးတယ်ဒီနိုင်ငံမှာစားခွင့်ပေးတယ်ဒီနိုင်ငံမှာသွားခွင့်ပေးတယ်တော့မဲတောင်ပေးခွင့်ရှိတယ်ဆိုတော့ဟိုဘာမှအခွင့်အရေးအဆုံးရှုံးတာမရှိပါဘူးဟိုလူမျိုးစုနဲ့ပတ်သက်တဲ့ဥစ္စာတို့စိုးရိမ်ချက်တွေပေါ့ဗျာဟုတ်ကဲ
့ဒီအခွင့်အရေးနဲ့ပတ်သက်လို့ပါပဲအဲဝင်းကြီးလည်းတွေ့မှာပါပြီးခဲ့တဲ့ရက်ပိုင်းတွေကအခုဟိုနယူးယောက်မြို့မှာလုပ်တဲ့စီဝေးပွဲတွေရဲ့အရှိမအထူးသဖြင့်ရိုဟင်ဂျာတွေရိုဟင်ဂျာလူမျိုးတွေရဲ့အခွင့်အရေးဆိုပြီးတော့တောင်းဆိုမှုတွေဆန္ဒလာပြမှုတွေမြင်ကြမြင်ရပါလိမ့်မယ်အဲဒီရခိုင်ပြည်နယ်ဒေသတွေမှာအခုဒီမှာဆန္ဒပြကြသလိုပေါ့နော်ဒီဘင်္ဂါလီတွေရိုဟင်ဂျာတွေကိုအထူးတလဲမြန်လူခွင့်ရေးချိုးဖောက်မှုတွေအဲနှိပ်စက်လူပြုမှုတွေရှိနေသလားဘာကြောင့်လဲဆိုတော့တချိန်လုံးကဆိုလို့ရှိရင်လေဒီလိုစေဆိုးရလက်ထက်ကဒီလိုဟိုလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံးလိုက်ထွက်ပြေးခဲ့ရတဲ့တာဒကတွေရှိရလေဆိုတော့အခုလောလောဆယ်ရောအချိန်တွေကဒီဘက်မှာဆန္ဒပြနေသလိုသူတို့ပြောနေကြသလိုချိုးဖောက်မှုတွေများရှိနေသလား
အပြင်မီဒီယာရောဒီလိုဆွဆွဲတာရှိတယ်တကယ်မြေပြင်မှာတော့ဒီလိုဟိုတစ်ဖက်ဆောင်နေပေါ့နော်တစ်ဖက်ဆောင်နေဖိနှိပ်ချိုးချဲ့မှုတွေမရှိပါဘူးအခုရခိုင်မှာကျွန်တော်တို့ပြီးခဲ့တဲ့မေလမှာပြဿနာဖြစ်တယ်ဖြစ်လေဖြစ်ချင်းနိုင်ငံတော်ဆိုတာ step by step တကယ်ဆိုဖြစ်ချင်းတာပေါ့ဟိုအကြံပြုရလို့ရှိရင်ဖြစ်ဖြစ်ချင်းဒီပြဿနာကိုဒီနေရာမှာပဲရပ်တန့်သွားအောင်တရားဥပဒေနဲ့အညီထိမ့်သိမ်းကာကွယ်တယ်ဒုတိယဆင်းရငြိမ်သွားပြီဆိုရင်ထပ်ပြီးတော့ပြန်မသွားအောင်ကျွန်တော်တို့ကာကွယ်တယ်နောက်တတိယတစ်ခါထပ်ပြီးတော့ဒုတိယဝန်ကြီးဦးစီးတဲ့အဲကျွန်တော်တို့ဟိုစုံစမ်းစစ်ဆေးအဖွဲ့ပေါ့နော် investigation committee ဒုဝန်ကြီးပြည်ရေးဦးဆောင်ပြီးတော့အဖွဲ့ဖွဲ့တယ်သူကတော့ဒီ criminal case နဲ့ပတ်သက်ပြီးတော့တကယ်root cause of the incident ဒါတွေသူကဖော်ထုတ်တာပေါ့နော်ဒီမှာဘယ်သူတွေပါဝင်လဲရာဇဝတ်ကြောင်းရဖော်ထုတ်တာရှိတယ်နောက်ပြီးတော့မှတ်မိပါဗျာကျွန်တော်တို့ဒီဩဂုတ်လ18ရက်နေ့ကလွတ်လပ်သော commission 29ခုပါတဲ့အဖွဲ့နဲ့ဖွဲ့တယ်နောက်ဒီပြဿနာကိုလည်း at present ကိုဘယ်လိုရှင်းမလဲရေတို့ဘယ်လိုကျွန်တော်တို့ရှင်းမလဲရေရှည်ဘယ်လိုရှင်းမလဲနောက်ကိုဒီလိုပြဿနာမျိုးတည်ငြိမ်အင်းချမ်းမှုထိခိုက်စေတဲ့ကျွန်တော်အတူတကွ meeting တက်တဲ့ဒီအုပ်စုနှစုပြဿနာမဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းပညာရှင်တွေ international ပညာရှင်တွေနဲ့ပေါင်းပြီးတော့ workshop တွေလုပ်တယ်အဲ့ဒီအောက်ကမ်းတွေလည်းကျွန်တော်တို့စောင့်နေတယ်ပြီးတော့ကျွန်တော်ဒီပြဿနာမျိုးနောက်ထပ်မဖြစ်အောင်စီမံမှာပါဆိုတော့ဟိုမှာတော့တိကျကျွန်တော်တို့ခွဲခြားဆက်ဆံတာ